ဆီဂနယ်ဘွားကနေဒါနိုင်ငံသားခွဲထွက်ရေးခေါင်းဆောင်တယောက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ကနေဒါနဲ့အိန္ဒိယနိုင်ငံသားမှဆက်ဆံရေးဒီတင်းမာနေချိန်မှာပဲအိန္ဒိယအစိုးရကကနေဒါနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာဝန်ဆောင်မှုကိုရယင်ပိတ်ပင်လိုက်ပါတယ်
။ You are aware of the security threats being faced by our High Commission and Consulates in Canada. This has disrupted their
ကနေဒါနိုင်ငံမှာရှိတဲ့အိန္ဒိယတန်ရုံဝန်ထမ်းတွေအပေါ်လုံခြုံရေးချိန်ချောက်မှုတွေရှိနေတဲ့အတွက်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာကြောင့်ဗီဇာဝန်ဆောင်မှုကိုယာယီဆိုင်းထားလိုက်တယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနပြောခွင့်ရကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့တာပါကနေဒါနိုင်ငံ British Columbia ပြည်နယ်မှာစီခွဲထွက်ရေးခေါင်းဆောင်တယောက်တပ်ဖြတ်ခံရတာဟာအိန္ဒိယဆိုရတာဝန်ပေးသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတော့ယုံကြည်ရလောက်တဲ့ပြောကြားချက်တွေကိုစုံစမ်းနေတယ်လို့ကနေဒါကဒီသတင်းပတ်ဆော့ပိုင်းမှာပြောကြားခဲ့ပြီးတဲ့ကနှစ်နိုင်ငံကြားတင်းမာနေတာပါဒီကနေ့ကြတာ British ဆော့ပိုင်းတော့ကလည်းအိန္ဒိယနိုင်ငံမှာရှိနေတဲ့ကနေဒါတန်ယုံဝင်တွေကိုအတိုးအလျှော့လုပ်မယ်လို့ကနေဒါတန်ယုံကပြောကြားခဲ့ပါတယ်တန်ယုံဝင်တွေအပေါ်လူမှုကွန်ရက်ပေါ်ကနေချိန်ချောက်မှုတွေကြောင့်ဝန်ထမ်းအရေးအတွက်ကိုချိန်ညှိမယ်လို့ကနေဒါတန်ယုံကပြောကြားခဲ့ပါတယ်ရှင်